ညာပါခင်ဗျာအင်္ဂါနေ့ညာပိုင်းဓာတ်တွေလည်းအစီအစဉ်ကနေပြီးကျူးစုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တလောလုံးကဒီကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်ချက်နဲ့အဲဒီဆုံးဖြတ်ချက်ထဲမှာပါတဲ့ဒီနိုင်ငံတကာဥပဒေချိုးဖောက်မှုထောက်ထားဆွေးနွေးဖွဲ့ပေါ့နော်ဒီဖွဲ့ကဘယ်လိုဖွဲ့မျိုးလဲဆိုတာကိုကျွန်တော်အဓိက30ဆွေးနွေးမှာပါအဓိကကဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေတွင်းမှာ2011ကစလို့ဖြစ်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ဆိုတဲ့တပ်တွေအထောက်အထားဆွေးနွေးအဖွဲ့ကိုဖွဲ့ဖို့ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်ခဲ့တာပါဒီဖွဲ့ရဲ့အတိတ်နဲ့ဒီဖွဲ့ကဘယ်လိုသဘောဆောင်လဲကုလလူခွင့်ကောင်စီရဲ့အခုခြေလှမ်းဟာမြန်မာရေးကန့်တွယ်မှုကဘလောက်ထိထိရောက်နိုင်လဲစပြီးကျွန်တော်တိုးတက်ဆွေးနွေးမှာပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မက်ခင်အုံမှာပါမက်ခင်အုံမှာဆိုလို့ရှိရင်ဒီမြန်မာနိုင်ငံလူခွင့်ရေးဆုတ်ရှားမှုမှာဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်နောက်တူကတော့ဥစေဝင်မှာဒင်းသာဆရာကုစေဝင်မှာဒီလိုင်းပေါ်ကိုနှစ်ဦးစလုံးရောက်နေပါပြီခင်ဗျာမက်ခင်အုံမှာကြားပါလားခင်ဗျာမက်ခင်အုံမှာယင်ဖိတ်ခေါ်ချင်ပါတယ်ဟုတ်ကဲ့မောင်မိုင်ခုနကကျွန်တော်ပြောသွားလို့ပါပဲလူခွင့်ရေးကောင်စီကနေပြီးတော့ပြီးခဲ့တဲ့ဘက်ကဆုံးဖြတ်ချက်ထဲမှာဒီနိုင်ငံတကာဥပဒေချိုးဖောက်တာနဲ့ပတ်သက်လို့ထောက်ထားဆွေးနွေးဖွဲ့တော့ဖွဲ့ဖို့ဆိုတဲ့ဆုံးဖြတ်ချက်တစ်ခုပါပါတယ်အဲ့တော့ဒီဖွဲ့ဟာအရင်ဆုံးကရှိခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့နဲ့ဘာလီကွာသွားလဲအဲ့ဒါလေးနည်းနည်းတိတိကျကျလေးရှင်းပြပေးပါလား
ဟုတ်ကဲ့ရှင်အခုဒီအရင်တက်ကလူခွင့်ကောင်စီကဆုံးဖြတ်လိုက်တဲ့ဥပဒေကတကယ်ပြောလို့ဆိုရင်တော့ဒီကရန်လေးကနှစ်ခုကိုဖော်ပြီးလို့ဆုံးဖြတ်လိုက်တယ်လို့ပြောလို့ရပါတယ်။တစ်ခုကဘာလဲဆိုတော့အခုလောက်ကောင်စီပြီးသွားတဲ့SSM ပေါ့နော်ကျွန်တော်တို့ဒီအထက်လက်ဆုံးဆောင်ရေးလို့ရှင်နံပါတ်၁ကိုဆက်ပြီးတော့မှနောက်ဆက်တဲ့ကောင်စီဆက်ပြီးတော့မှတွားပြီးနဲ့ SSM နံပါတ်၂လို့ပြောလို့ရတဲ့ရန်လေးတစ်ခုကိုလည်းတွေ့လိုက်ကြလိမ့်မယ်။ဒီတော့နောက်တစ်ခုကကြောက်ရောကျွန်တော်တို့ဒီဟိုဒမ်လိုက်တဲ့နဲ့လွတ်လပ်တဲ့နိုင်ငံတကာရန်သူရအောင်လို့ပြောလို့ရတဲ့ဟိုအတူကောက်ကတော့ဖြစ်ပေါ်အာရုံမိခေါ်ရတော့အဲ့ဒီဖြစ်ပေါ်အာရုံဆိုတော့ရန်သူရတစ်ခုကိုလည်းသူတို့ထပ်ပြီးတော့မှဟိုအဖွဲ့ဖို့အစ်စ်ဖွဲ့ဖို့ရှိတာပဲဒီရန်သူရနှစ်ခုရဲ့မတူရအောင်လို့ကျွန်တော်ဟိုရှင်းပြချင်ပါလေပထမ SSM ဒီကကြောက်ရောဒီဖြစ်ပေါ်အာရုံဆိုတဲ့လွတ်လပ်ပြီးတော့မှဒမ်လိုက်တဲ့နိုင်ငံတကာရန်သူရမလာခင်ပေါ့နော်မဖွဲ့နိုင်သေးခင်အတက်မကွင်သေးခင်ကာလမှာဒါရဲမှာလက်မသွားရအောင်လို့ရှိနေတဲ့အခြေအနေတွေလက်ချင်းချိုးဖောက်မှုတွေဆက်ပတ်မှတ်တမ်းတင်လေ့လာမှတ်တမ်းတင်အခြားလက်ကောက်ယူပြီးတော့မှအခြေခံစာလေးဆက်ပြီးတင်ပြသွားနိုင်လို့ဒါရဲမှာတစ်ခုတောင်းကူဒါကတောင်းကူတစ်ခုရှိမှာပေါ့ဒါနဲ့နောက်တစ်ခုကခုနကဖြစ်ပေါ်အာရုံဆိုတာရှိနေပေါ့နော်အဲ့ဒီဖြစ်ပေါ်အာရုံကကြတော့သူကကြတော့ပြောမယ်ဆိုလို့ရှိရင်ဟိုကျမတို့ဒီဟိုနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်မှုတွေအတွက်ကိုတာဝန်ရှိတဲ့ဒီပုဂ္ဂိုလ်တွေကတရားစွဲဆိုဖို့စုံစမ်းစစ်ဆေးနိုင်ဖို့တရားရုံးလုံထုံးလုံးကြီးတွေအဖက်ကိုအမှုပြင်ပြီးနေရနေရလို့ကျမတို့သိရပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါတစ်ခုလည်းသိချင်လို့ပါနောက်တစ်ခုကတော့ဒီအခုတစ်ဖက်မှာ ICC ပေါ့နော်ဒီပြည်မဆိုင်ရာနိုင်ငံတရားရုံးကိုတင်ဖို့ဆိုပြီးတော့ကြိုးပမ်းနေတဲ့နိုင်ငံတွေလည်းရှိပါတယ်ခင်ဗျာတစ်ဖက်မှာကအခုဒီလုတ်တဲ့ဒီခုနပြောလေ Travel MD အဖွဲ့ကြီးက DICC အတွက်ရွယ်လာတခြားဘယ်လိုရွယ်ချက်တွေရှိပါလဲခင်ဗျာစီးစားပြောမှာစ
ေဟုတ်ကဲ့ဒီ Travel IM နဲ့ရွယ်ချက်ကပြောနေတဲ့သူရဲ့လောက်တိုင်းပဲเนาะသူရဲ့လောက်တိုင်းကသူကခုနကတော့ဟိုဒေမာပဲတစ်ဖြစ် ICC ပဲပြောဒါမှမဟုတ်ရှင်လွတ်လပ်တဲ့တရားခုံရုံးတစ်ခုရဲ့ဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်နိုင်ငံတိုင်းနိုင်ငံအနေနဲ့ဒီနိုင်ငံအတွင်းကနေပြီးတော့မှဟိုတရားစွဲနိုင်တဲ့အခြေအနေမျိုးလုပ်မယ်ဆိုလို့ရှိရင်လည်းဒေမာပဲဒီလိုပဲလုပ်ဆုံးလို့ရဖို့အတွက်ကိုသူကအမှုကိုကြိုပြီးတိစောက်ပေးထားတာမျိုးဖြစ်ပါတယ်ဆိုတော့ဒီလိုမျိုးတရားစီရင်ရေးရမ်းရရပဲနော်လာမယ့်အနာဂတ်မှာပေါ်လာဒီ Triple IM ကနေပြီးတော့မှအမှုတိစောက်ထားတဲ့ဥစ္စာတွေအကုန်လုံးကရှိပြီးတော့မှဒါကိုသုံးလို့ရတယ်ဆိုတဲ့ဥစ္စာအတွက်ကိုသူအမှုတိစောက်တာဆိုပြီးတော့မှအမှုတိစောက်ပေးထားတဲ့ဆိုတဲ့ဘောပါဟု
တ်ကဲ့တစ်ချိန်လုံးကတော့ဒီခုနကဒီအာနာရှင်ပီနိုချေကိုအင်္ဂလန်ကအင်္ဂလိပ်သွားတဲ့အချိန်မှာဖမ်းခဲ့မှုပါတယ်ဖမ်းဆီးခဲ့မှုပါတယ်အဲ့တော့ဒီအခြေအနေမျိုးတွေဒါကောဖြစ်လာနိုင်လားစာဆူလာနိုင်လား
အဲပြောရတော့ခက်မှာပေါ့နော်ကိုယ်ကိုယ်တိုင်ညီကြီးဒါပေမဲ့ဖြစ်ခဲ့ပြီးတဲ့ပါဒကတွေရှိရအောင်နော်အခုတိတ်မစားသေးခြင်းကတော့မှစီးရီးယားကလေတပ်ဗိုလ်ချုပ်ကိုဒီဂျာမနီကနေပြီးတော့မှသူတို့ဒီဒီနောက်ကဒီဟိုကျွန်တော်တို့ဟို universal jurisdiction လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်အရဟိုသူ့ကိုပေါ့နော်တရားစွဲဖို့လောက်ထားတာရှိတော့ဟိုတော့လို့ဆိုဒီလိုအဖမ်းခံထားလားဆိုရင်တော့အဖမ်းမခံထားဘူးပေါ့ဆိုတော့ဒီနိုင်ငံတွေကနေဒီထွက်လို့မရဘူးဟိုအပြင်ထွက်လို့မရဘူးဒါလို့ဆိုဟို Interpol မှာလည်းသူကအမိစီရင်မှာပါသွားပြီလीเนาะဆိုတော့အဲ့လိုမျိုး case တွေတော့ရှိတယ်ကျဟု
တ်ကဲ့နောက်တစ်ခါတစ်ချက်ကသိချင်တာကအရင်တော့ချက်လက်စုဆောင်ရေးဖွဲ့ကိုမြန်မာဆူရကကော်ပိတ်မလုပ်ပါဘူးမြန်မာနိုင်ငံတော်မှတောင်းခွင့်မရခဲ့ပါဘူးအဲ့တော့ဒီ Trouble M လိုမျိုးယနေ့ကတခုစောင့်မယ်ဆိုရင်မြန်မာဆူရကပူးပေါင်းဆောင်မှုမပါဘဲနဲ့လုပ်နိုင်ပါမလား
အခုဒီကျမတို့SSN နံပါတ်1တောင်မှ တနည်းခွဲခြင်းမှာစီကတော်တော်ကြီးဟိုမှာပေါ့နော်အခက်အလက်တွေတေးစားခိုင်းနေမှမှန်နဲ့အာဒီစက်တွေဒီတေးစားစီကောင်းပြီးတော့မှအခုလိုတင်ပြသွားနိုင်တယ်ဆိုတော့မြန်မာကပြီးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့ဒါကြီးကလုံးလို့မရဘူးအာလုံးဝမရတာမဟုတ်ဘူးပေါ့နော်ဒီအထူးသဖြင့်ကဒီတက်တေထောက်ထားရဆိုလို့ရှိရင်အထူးသဖြင့်ဒီတိမ့်နဲ့ချီပြီးတော့မှအာဘင်္ဂလားဒေ့ရှ်နဲ့တက်ကိုရောက်နေရဲ့ရောင်းကဒုက္ခတွေဆိုလို့ရှိရင်သူတို့ရဲ့ဘဝဖြတ်တမ်းမှုအရာကဟိုကျမတို့ဟိုပုံခြင်းမဟုတ်ဘူးလေနော်သူတို့ရဲ့ဒီဓာတ်ရီကြုံခဲ့ရတယ်ဆိုတဲ့ဥစ္စာတွေမှာကျမတို့ဒီမှုခြင်းမှုရာအရာကိုကယူထားတဲ့တက်တေထောက်ထားရရရှိတဲ့ခြင်းထပ်ယူနေတဲ့ဟာတွေရောဒါရီယာဟိုမြန်မာနိုင်ငံကအာပြီးပေါင်းဆောင်ရွက်မှုမရှိလေအော်ပြောမယ်ဆိုလို့ရှိရင်လည်းဒါတွေကဖြစ်နေပါတယ်ဆိုတော့ဒါတွေတက်ရောက်မှုဖြစ်နိုင်လေဆိုတာမျိုးကျွန်တော်တို့စဉ်းစားမယ်ဆိုလို့ရှိရင်တော့အခုကာလမှာတော့ကျွန်တော်တို့အတိအကျပြောဖို့တော့ဖြတ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အခုဖြစ်သွားတဲ့ဥစ္စာတွေဖြစ်နေတာတွေကလင်မျိုးလုံးတက်ပြတ်မှုဒီသားမျိုးနယ်ဖြစ်မှုပေါ်မှာစိုက်ရှင်မှုဖြစ်ရခြင်းမှုဆိုတဲ့ဒီနိုင်ငံတကာရာဇဝင်ရာဇဝင်ရာဇဝင်နိုင်ငံတကာရာဇဝင်မှုတွေဖြစ်နေတယ်အဲ့ဒီတက်ကိုအဲ့လိုဖြစ်နေတဲ့ဥစ္စာတွေတိုးတွေအားလုံးကတက်တွေထောက်ထားပြီးစနစ်တကျနဲ့တိတိကျကျယူထားတာတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီလူမျိုးနိုင်ငံတကာဥပဒေကိုချိုးဖောက်တာဟာနိုင်ငံတကာရာဇဝင်မှုကိုကျေလွန်တာဖြစ်တဲ့တကြောင့်မလို့ကျမမြင်တာကနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးအနေနဲ့ရောနိုင်ငံတစ်ခုချင်းအရာတွေရောကသူတို့တိုင်ဆိုင်တဲ့ဟာအရေးကြီးနေတာကြီးလောက်သွားကြမယ်လို့ပဲကျမတို့အဲ့လိုမျိုးသုံးသပ်တယ်ရှင
်ဟုတ်ကဲ့ခင်ဗျမကေအောင်မလီတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျကျွန်တော်ကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ဇင်းစားဆရာကိုစိန်ဝင်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါဟုတ်ကဲ
့ကိုစိန်ဝင်းကိုကျွန်တော်မေးချင်တာကတော့လူခွင့်ကောင်စီကတော့အခုလိုမျိုးခုနမအောင်မှာလည်းပြောပြပြီးသွားပြီးအရေးမှုတွေစပြီးခြေလှမ်းနေတယ်လုံနေပြီအဲ့တော့မြန်မာနိုင်ငံဘက်ကအထူးစီမြန်မာစစ်တပ်ပေါ့နော်အစိုးရဖြစ်စီစစ်တပ်ဖြစ်စီအဲ့ဘက်ကရောလူခွင့်ကောင်စီရဲ့ကူးလှုပ်လာတဲ့ခြေလှမ်းနေနဲ့ပတ်သက်လို့အလေးနဲ့ကောသူတို့ရှိရလားတကယ်ကောသတိထားမိရလားအခြေအနေက
သူတို့အနေနဲ့ကတော့သူတို့စုတ်ကင်လာတာဒါပြည်တွင်းရေးပဲဖြစ်တယ်ဟဲ့လားအဲတို့ကိစ္စတို့ရှင်နဲ့အဲ့ဒီလာလို့နဲ့ဆိုတဲ့ဟာကိုဟိုကင်လာတာပေါ့ဒါတစ်ဖက်မှာလည်းအဲသူတို့အနေနဲ့ကတော့ဒီကဖြစ်လာနိုင်တဲ့လမ်းတွေတွေကိုကျွန်တော်ထင်ပါတယ်ဒီ site ကြည့်နေတယ်လို့ထင်ပါတယ်အဲသူတို့လည်းပဲသူတို့မတွက်ထားတဲ့လမ်းသူတို့ကတော့သူကအာယူတာကတရုတ်ကိုနဲ့ရုရှားကိုအာယူတယ်ကိုအာယူတာပေါ့နော်အဲ့တော့အခုဒီကမရှင်ဘက်ကနေပြီးတော့လှုပ်လာတဲ့ဟာ UN ဘက်ကနေပြီးတော့လှုပ်လာနိုင်ငံသားအနေထားကတခြားသော option တွေပါပါလာတာပေါ့နော်အဲ့ဒီအတွက်ကိုကသူတို့အနေနဲ့တိရှောက်ထားမှုကICC တလန်းနဲ့တမကဘယ်နဲ့တခြားသောလမ်းတွေကိုပါတိရှောက်ထားမှုဖြစ်တယ်လို့ပြောနေတယ်အဲ့ဒါကအမအစိုးရအထူးသဖြင့်စစ်တပ်ကဒီကိစ္စတွေကိုကျူးလွန်ခဲ့တဲ့လူတွေအနေနဲ့တော့ကျွန်တော်တို့မှာလည်းဆိုရင်ကြာဖြစ်မှာပါလေ
ဟုတ်ကဲ့ကျွန်တော်နောက်ချက်မိကြပါတယ်မြန်မာဆွေရဲ့ပူပေါင်းဆွမ်းမှုပေါ့အထူးဖြစ်စစ်တပ်လည်းပါပါတယ်ဒီအရင်လူခွင့်ကောင်စီကဖွဲ့ခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့ကပူပေါင်းဆွမ်းမှုမလုပ်ဘူးဒါပေမဲ့တကယ်လဲထွက်လက်ထွက်လာတော့စီနာတာထွက်လာတော့ဟိုဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအချက်လက်တီနေပဲတိကဆုပြီးတော့ဖွဲ့ခဲ့ရတယ်ဒီမှာဘက်ကဟာဒီတိကျစရာမရခဲ့ဘူးတော့ဗမာနိုင်ငံလည်းမသွားနိုင်ခဲ့တာဟုတ်အဲ့တော့အခုလိုမျိုးဆက်ပြီးတော့ပူပေါင်းဆွမ်းမှုမလုပ်ဘူးဆိုရင်ဒါမြန်မာနိုင်ငံအတွက်အဆိုးဖြစ်နိုင်လားကောင်းဖြစ်နိုင်လားပိုကောင်းလာနိုင်လားမြန်မာနိုင်ငံကဘလူမျိုးတုံ့တက်မိလဲကိုစင်ဝင်းအမြင
်ဒီလလစွာအဆုံးဂျန်စစ်တဲ့ကော်မရှင်ဘတ်ပါတီကိုလက်မခံလို့ပဲလက်မခံနဲ့ကိုရဲ့ကိုပိုင်ဆုံးဂျန်စစ်တဲ့ကော်မရှင်လုံးမယ်ပေါ့မြန်မာကတော့အဲ့လိုမျိုးကျန်တာအဲ့တော့အဲ့ဒီဟာကိုဘသူကရှုံးမတော့မေးခွန်းကအဲ့ဒီဒါကမေကွန်အဓိကမင်းပြမေကွန်ပေါ့နော်အဲ့လိုမယုံတာနဲ့အများဟိုဘက်မှာလည်းသူတို့လုတ်ဆက်ရှိတာအလုပ်ပို့ပြီးတော့ကြီးလာမယ်အဲတခြားသောနိုင်ငံကြီးရပိတ်ဆို့အရေးယူမှုတွေအားလည်းပေါ်လာမယ်ဂျိုင်းဒူ PR တွေအများကြီးဝင်လာမယ်လို့ဖြစ်ပါတယ
်ဟုတ်ကဲ့နောက်ချက်ကတော့ခုနကကိုစင်ဝင်းပြောတဲ့အချိန်မှာပဲမြန်မာနိုင်ငံကနေပြီးတော့တီးခြားသူ့ဘာသူလွတ်လပ်တဲ့စုံစမ်းခွင့်စုံစမ်းရေးဖွဲ့ဖွဲ့ထားရှိပါတယ်ခုနပြောလို့နိုင်ငံတကာကပုဂ္ဂိုလ်နှစ်ဦးဦးဆောင်တာပေါ့နော်ဒီနေ့ပဲဒီဒုက္ခသည်များမဟာမကြီးဒီအစည်းအဝေးမှာဒီဒေါက်တာဝင်းနဲ့ပြောသွားပါတယ်သူတို့အနေနဲ့ဒါကိုစုံစမ်းမယ်နိုင်ငံတကာကပူးပေါင်းပါဆိုတော့ပြောပါတယ်ခင်ဗျအဲ့တော့ဒီစုံစမ်းမှုပေါ်မှာဘယ်လောက်ထိ rely လုပ်လို့ရမလဲနိုင်ငံတကာကကောပူးပေါင်းရင်ပိုးပြီးထွက်လာနိုင်လားဒီစုံစမ်းမှုဒီစုံစမ်းမှုနဲ့ပတ်သက်လို့ပ
ါဒီစုံစမ်းမှုဥမာပြင်ဒီလုံမျိုးကိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့ရဲ့မြင့်တက်တွေကရှိနေသေးတယ်ဒီတဲ့သူတို့တွေအသက်ရှင်ပြီးတော့ကြံနေကြတာဒီအများကြီးပဲဒါပေမဲ့လည်းသူတို့ကကြောက်နေရတော့ဘယ်သူကသွားပြီးတော့ပြောရဲမလို့ဒီလူတွေအိမ်မှာဒီအဖွဲတွေလာလို့ရှိရင်အနောက်မှာလိုက်ပြီးတော့မှတ်နေတဲ့လူတွေကလည်းရှိသေးတယ်အဲ့ဒီခါကျတော့ ဆုံးစမ်းစစ်ဆေးမှုကလည်း credible မဖြစ်ဘူးဒီဒါပေမဲ့တချို့တော့အဖွဲ့ဝင်တွေကအရင်တော့ပြောကြအခုသူကအခြေအနေကိုဆုံးသမ်းမှုမပြုရတဲ့ခင်ဗျာဟိုအစားအကျိုးမှုတွေမရှိပါဘူးဆိုပြီးတော့ကြိုးတွေပိတ်ထားတဲ့ဟာတွေအဲ့တော့ credibility ကရနိုင်လို့အခြေအနေကမရှိပါဘူး
ဟုတ်ကဲ့ကိုစင်ဝင်မောင်မလီလိုက်မောင်မဆက်နေပြီပေါ့ခင်ဗျာကျွန်တော်တို့ရှင်တွေလှည့်ပြီးကြပါလေပထမတို့ရှင်ကတော့မထွေးထိုင်းနိုင်ငံပါခင်ဗျာမထွေးတူတူစူဒီမင်းများလို့ရပါတယ
်ဟာဟုတ်ကဲ့ဆူအဲကျွန်မမေခွန်းမေခွန်းရှိပါတယ်ဆူ
ဟုတ်ကဲ့
ပထမတော့ကုလသမဂ္ဂက2019ခုနှစ်ကစလို့ဖြစ်တဲ့လူ့ပြည်ချုပ်ပတ်မှုတက်ပြီးအခောက်အထားဆိုပါ2019ခုနှစ်စပဲသိချက်ကြလဲပါနော်အဲ၂၀၁၇ခုနှစ်ရှေ့ကာလအချိန်ကရောနိုင်ငံတကာဥပဒေချုပ်ပေါင်းမှုဆိုင်ဆိုင်ဆံလို့မဝင်လို့လားအဲ့ဒါပါကြလဲဆိုတော့မြန်မာနိုင်ငံမှာစစ်အစိုးရဖြစ်ဆက်ကလူ့ခွင့်ရေးချုပ်ပေါင်းမှုတွေယနေ့အထိပဲဖြစ်နေတယ်ပေါ့လေ
ဟုတ်ကဲ
့ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့2017မတိုင်ခင်ကအချိန်ဒီကိုဘာကြောင့်မီးညွှန်းတာလဲပေါ့နော်အဲ့ဒါကျွန်တော်မေးပြပါမယ်ခဏလေးမခင်အောင်ပါဘူးနောက်ကျွန်တော်ဆက်သွားရှိတူကျွန်တော်ဆက်ပေးကြပါလေကိုဝီယန်ဆူစနီမီနာလို့ရပါတယ်
ဟုတ
်ကဲ့ကုဝီယာဆိုဆွနေမြန်မြန်လို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့မြန်မြန်ရယ
်ဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ဒီကျလာရှင်လေးဒီလာကြရယ်လေးမြန်မြန်တကဆက်ဆက်လေးမရှိရောသင်ကြရယ်ဒီရယ်ရယ်လေးအစ်လေးကိုတတ်နေတယ်တော့ဒီဒီကမလို့ဆက်ရပြောရရဒီကမလို့ဆက်မဖြစ်ဘူးလားဆိုရယ်ဒီကလေးကိုပြန်လို့ရတာရယ်ဒီရတဲ့ဒေါက်တာလေးရေစင်ပြေဆရာရေကျွန်တော်ဒီမြန်မာနိုင်ငံရဲ့ပြတ်တယ်ဒီကနေ့ဒီကနေ့ဆိုင်ဆိုင်ပြည်တော်ပြည်သူ့ဆံမလဲဆိုပြီးတော့ကျွန်တော်ကအဲ့ဒါကိုလက်ချက်ပေးချင်တာလေဆိုပြီးအတိအကျဒီ CSR ရေကကျွန်တော်ဒီမြန်မာနိုင်ငံရဲ့ပြတ်တယ်ဒီပြည်သူ့ဆိုင်တာလေဒီကနေ့လေရဒေါက်တာလေးရဆွေးနွေးလေးက
ကိုဝီယန်ဆိုကိုဝီယန်ဆိုပြောတာကျွန်တော်ကောင်းကောင်းမကြောက်ဘူးခင်ဗျာကောင်းကောင်းမကြောက်တော့ net တူတူတက်တုံနဲ့တလုံးချင်းတီးတီးကြကြလေးပြောပြပါလားကျွန်တော်ကောင်းကောင်းမကြောက်ဘူး
ဟုတ်ကဲ့ကျွန်တော်ကျေးဇူးတော်ပါလေဆက်ဆက်လေးလေးရှိရအဲလက်ချက်ဆိုရမယ်ကိုယ်ကမရှိလဲချမ်းလို့လည်းဒီလိုမျိုးတကားဖြစ်ကုန်ရင်ဒီဘလူးလေးနဲ့တောင်းလို့ဆိုတော
့ဟုတ်ကဲ့ကျွန်တော်နားလည်ပါပြီဟုတ်ကဲ့အချားနီလန်းနေတဲ့အဓိက
ကျေးဇူးတော်နဲ့ချမ်းလို့လည်းဒီလိုပြည်ပြည်တော်ဒီမှာလုံးနဲ့လည်းတော်တော်များတယ်ကျွန်မလို့ကျွန်တော်
ဟုတ်ကဲ့အချားနီးလက်နေတဲ့ဒီစစ်ခုံတင်မှုကိစ္စပေါ့နော်ဟုတ်ကဲ့နောက်ဆက်တော့ရှိတူကျွန်တော်ဖိတ်ခေါ်ကြပါလေကိုတီးလည်းမူစွနီမင်းမြောင်လို့ရပါလေကိုတီးလည်းမူကြားပါလားကိုတီးလည်းမူအဲကိုတီးလည်းမူဒီတိုင်းမှမရှိတော့ပါဘူးခင်ဗျကျွန်တော်ဒီမှာပေးစာတချို့ကျွန်တော်ဖတ်ချင်ပါလေပေးစာထဲမှာ Gin Two Cup ဆိုရဲဒီရေးတာကတော့ချင်းပြည်နယ်မှာ Silent Genocide ဖြစ်နေတာနှစ်ပေါင်း80လောက်ရှိပါပြီတဲ့မျိုးတုံးတော့လည်းဖြစ်နေပါပြီတဲ့တချို့ရောလေဆိုရင်တကြီးရော်တွေကပဲကျွန်တော်တို့ရွာမှာအတူပါရှိလို့ရှိရင်တကြီးရော်တွေကိုယ်တိုင်အလောင်းထံချင်းတူနေရတဲ့အခြေအနေပါတဲ့ဝမ်တစားအတွက်လူငယ်တွေပြပဖို့ဒေသခံကြီးထွက်နေကြသေးပါပြန်လူနေပါလေတဲ့ဒါဆိုသူရဲ့အမြင်မှာနောက်ထပ်သွားရှိတူကတော့အဲထက်တယ်သူကတော့ကုလလူခွင့်ကောင်စီရဲ့ခြေလှမ်းထိရောက်မှုကတော့ထင်တော့ခီးပေါက်မယ်လို့မထင်ပါဘူးတဲ့အဓိကတရုတ်ရုရှားကလည်းကာဝယ်ပေးနေပါပါတဲ့ဒီမိုကရေစီစနစ်အုပ်ချုပ်တဲ့မြန်မာနိုင်ငံဟာဒီမိုကရေစီရဲ့အနှစ်သာရနိုင်ငံသားတူးချင်းစီရဲ့ဒီမိုကရေစီနဲ့အတိတ်ပဲစီမင်းကြီးဝင်တွေနေလို့မှာလေးတဲ့ဒါဒီကျေပြန်ပြန်နားလေသဘောပေါက်သွားမယ်ဆိုရင်တော့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ခြေလှမ်းတွေပို့ပြီးတော့တိောက်နိုင်မယ်လို့ထင်ပါတယ်ဗျာ။သူကတော့လူခွင့်ပညာပေးတဲ့ပတ်သက်လို့ဆိုလို့ထင်ပါတယ်။ကျွန်တော်တော့ရှင်လေးကခုနမထွေးမိထားတဲ့မိကုန်းနဲ့ကိုဝီယာဆိုးပြောသွားတဲ့ယူကျွန်တော်အရင်ဆုံးပြန်ဖက်ပေးကြည့်ပါလိမ့်မယ်။မတ်အုံမာကိုကျွန်တော်ပြန်ပြီးတော့ဖိတ်ခေါ်ကြည့်ပါလိမ့်မယ်။မတ်အုံမာကြားပါလားခင်ဗျာ။ဟုတ်ကဲ့မတ်အုံမာကြားပါလား
ကော2017ကနေမှဗဇလို့တို့2017နောက်ပိုင်းအောင်မှစပြီးတော့ဒါကြီးကောက်တာလဲပေါ့နော်ဟုတ်တယ်နော
်ဟုတ်ကဲ့ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်
ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ် နိုင်ငံတကာကဒါမြန်မာနိုင်ငံမှာပြန်ပြီးတော့မှပြည်ပြန်လာပြီးတော့မှအားလုံးဒီစင်ကြေးရေးနော်ငင်းကြေးရေးစသဖြင့်အကုန်လုံးကိုငွေအားစုကအကုန်လုံးလာတော့ပြည်ပြန်အားစိုက်ထုတ်ပြီးလောက်ကြတယ်ပါဝင်ကြတယ်တို့တော့လေတကယ်တမ်းလူ့အခွင့်အရေးထိုးထောင်းမှုတွေကဘာမှဟိုဘယ်လိုခေါ်မလဲမတိုးတက်လာတဲ့အချိန်ဥပမာဆိုလို့ရှိရင်2017ရဲ့အချိန်တရဖြစ်တဲ့ဥစ္စာကတစ်ချိန်မှာတော့ပြန်ဖြစ်တဲ့ထောက်ပြန်ဆောက်ဖြစ်တယ်အဲ့တော့ဒီငင်းကြေးရေးကြီးထားတယ်ဟဲ့လားအဖြစ်ရလက်မှတ်ထိုးထားတယ်အဲ့တော့တချင်း KIO နဲ့တက်မတော်သားရဲ့မှာခုနကစက်ပြီးနေရှိခဲ့တဲ့ဥစ္စာကိုတက်မတော်ဘက်ကနေထိုးထောက်လိုက်တဲ့အခါမှာခုနကတတော်ပြန်ဖြစ်သွားတချင်းမှာပြန်ဖြစ်တယ် IDP ကဒီဒုက္ခတွေပြန်ပြီးရောမှဖြစ်လာတယ်ဆိုတော့အဲ့ဒီကနေစပြီးရောမှ2012နော်ပြီးတော့2016ဆက်ခုံစတဲ့ဖြစ်ခုနကတချင်းရှမ်းနဲ့ဒီရခိုင်မှာဖြစ်တဲ့ဥစ္စာတွေဟာ2017ကနေပြီးရောမှတိုင်းပြည်တကားပြန်ပြီးရောမှအကောင့်တွေသွားရမယ့်အကြာလူခွေရေးထိုးထောက်ခံရမှုတွေကအစိုးရကိုပို့ပြီးရောမှပို့ပြီးရောမှဆိုးဝါးလာတာကိုကြည့်ပြီးတော့မှ2017ကိုအနည်းဆုံးအချိန်ကိုစပြီးတော့မှတို့လုံနိုင်ကြည်ပေါ့နော်တို့လုံနိုင်တဲ့လုံနိုင်ခြင်းနဲ့လုံနိုင်ခြင်းအတိုင်းသာရဲမှာအနည်းဆုံးအချိန်ကိုစယူတယ်လို့ကျွန်တော်တို့အဲ့လိုထင်နေချက
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဦးကိုကျွန်တော်တခုမေးချင်ပါတယ်အခုလိုမျိုးနိုင်ငံတကာကနေပြီးတော့အထူးဖြစ်မြန်မာစစ်တပ်ပေါ့နော်လူခွေကျူးလွန်ပြီးလို့ကိုနိုင်ငံတကာမှာအရေးမှုကြိုးပမ်းနေတာဟာမြန်မာနိုင်ငံရဲ့ညီညွတ်ရေးပြန်လည်ညီကြားစီရေးကိုထိခိုက်စေတဲ့အချို့အချာထိပါစေတယ်ဆိုပြီးတော့မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်နေပါတယ်အဲ့တော့ဒီလိုမျိုးရည်ဆွာကြတာတကယ်ပဲမြန်မာနိုင်ငံကခုသွားနေတဲ့အတွင်းပြည်ပြောင်းရေးပေါ်မှာသွားပြီးတည်ရောက်မှုထိခိုက်မှုရှိတယ်လို့မြင်ပါလား
မြန်မာဆိုရဘက်ကနေပြီးတော့အာဂျီလောက်တာပေါ့တတိစောရကတက်တာကသူကနှစ် line ရှိတယ်တစ် line ကဆက်တော့ဒီတိုင်းပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဟာ instability တွေဖြစ်လာနိုင်တယ်နောက်တစ်ခါတော့ဒီလူမျိုးစုတွေကြားမှာဒီလိုတစ်ခုနဲ့တစ်ခုကြားထဲမှာအဲ့ဒီအမုန်းကြားတွေပို့ပြီးတော့များလာတယ်ဒီ population ကိုဖိကိုက်လာနိုင်တယ်ပေါ့အဲ့တော့ပထမတစ်ချက်ကတော့ကျွန်တော်ထင်ပါတယ်စက်ကိုဟိုဟာ system တော့ usually ပြောတဲ့အမှုကြတယ် instability ဘာဖြစ်လို့ဒီကိစ္စမှာတက်တော့နဲ့ပတ်သက်ပြီးတော့အဲ့ကတော့ရခိုင် community ကိုအထူးသဖြင့်ညှိုးနှံလို့ဖြစ်ပါတယ်ဒီလိုဟိညာကိစ္စကိုကြည့်လို့ရှိရင်ပေါ့ခြားသောကိစ္စတွေမှာတော့ဒီကချင်လို့ရှာနေပေါ့လေအဲ့တော့အဲ့ဒီဟာတွေကဒါကအဲ့လိုမျိုးမရှင်းမဲ့ခိုင်းရင်ပေါ့ဒါကမေးခွန်းရှိတယ်ပြုမပြေလည်လို့ပဲကျွန်တော်တို့ကအခုဒီပြဿနာကိုဒီလိုတွေဖြေရှင်းနေရတာအခုတော့ကဲရခိုင်မှာဆိုရင်ကြည့်မယ်ဆိုရင်ရခိုင်တောင်ပိုင်းကတော့ထားပါတယ်မြောက်ပိုင်းတစ်ခုလုံးလို့လေကပြောရအစိုးရအဲ့တော့ဆန်းစုကြည်နဲ့ NLD ပေါ်မှာအမြင့်မကြီးလေးမျိုးဖြစ်တဲ့ဟာမျိုးဖြစ်တယ်အဲ့တော့ဘာမှမရပဲနဲ့ဆုံးရှုံးမှုပဲဖြစ်တာဒီဒီလိုမျိုးပေါ့မဖြစ်ချင်းမဲ့နဲ့ခါလို့ရှိရင်ပြဿနာရဲ့အရေးကြီးကိုမတိုင်တွယ်လို့ရှိရင်ပြဿနာကတော့ပြေလည်သွားလိမ့်မယ်ဆိုတာတော့မှန်ကန်တဲ့သောရကတပ်ဘူးဟုတ်ဘူးဖြစ
်ဟုတ်ကဲ့ခင်ဗျာကျွန်တော်သွားရှင်တူအလက်ပြန်ပေးကြပါလေကိုတီးလက်မှုလေလိုင်းပေါ်ပြောင်းနေပါပြီကိုတီးလက်မှုတို့တို့ဆင်းနေနေများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီလက်ရှိအစိုးရရဲ့စစ်တပ်ကတော့လူခွင့်ချိုးဖောက်မှုကတော့သူကတော့တကယ်လုပ်နေတာကိုကျွန်တော်တို့သိရပါတယ်မြင်ရပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုရင်တော့သူရဲ့လုံဆောင်ချက်တွေကသူအားလုံးငင်းနေငင်းနေတာကိုကျွန်တော်တို့သိရတယ်ပေါ့ဗျာနော်ဒီတော့ဒီအစိုးရအစ်စ်တာအနော်ဒီစစ်ခုံရုံးကင်ဟိုကတော့ဒါလုံဆောင်ဖို့တော့လိုအပ်တယ်တကယ်လို့မလုံဆောင်ဘူးဆိုရင်ကျွန်တော်တို့တခြားသောတိုင်းရင်းသားတွေကိုနော်ဆက်လက်ပြီးတော့ဒုက္ခပေးနေမှာဖြစ်ပါတယ်အခုလည်းဆက်လက်ဒုက္ခပေးနေတယ်ဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့စစ်ခုံရုံးကင်ဖို့တော့ကျွန်တော်တို့ပြောဆိုရမှာဖြစ်တယ်နော်လက်ခံမှာဖြစ်တယ်ကျွန်တော်တို့ကတော့ဟုတ်ကဲ့ပါလေခင်
ဗျဟုတ်ကဲ့ကိုတီလည်းကျေးဇူးပါခင်ဗျကျွန်တော်နောက်ထပ်တော့ရှင်တူစာရေးပြပြတော့ဖတ်ချင်ပါတယ်ခုအောင်စစ်တီတဲ့ရုံးကြရေးမြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဖိအားကရုရှားနဲ့တရုတ်နိုင်ငံပေါ်မှာတည်ရတဲ့အဲ့ကြမှာထူးခြားတဲ့အကြောင်းလည်းဖြစ်နိုင်တယ်လို့မြင်ပါတယ်တဲ့ဒါသူ့ရဲ့စာအုပ်ချုပ်ပြောချင်မှာဖြစ်ပါတယ်အဲ့တော့ကျွန်တော်ပတ်သက်ဒါနဲ့ပတ်သက်လို့ကျွန်တော်တူတူလေးပြန်မိချင်ပါတယ်အချိန်လေးတိတ်မရလို့ပါကိုစေဝင်းကိုယင်မိချင်ပါတယ်ရုရှားနဲ့တရုတ်ကပေါ်မှာပဲမူတည်တယ်ဆိုတော့တကယ်တမ်းအခုလူခွင့်ကောင်စီရဲ့အခုလိုတွားနေတဲ့ခြေလှမ်းတွေကခုနအင်အားကြီးနိုင်ငံတွေကခုလိုပိတ်ဆို့နေမှဆိုရင်တကယ်တမ်းထိထိမြောက်လုံနိုင်မှာမလားတကယ်တမ်းခြေလှမ်းလှနိုင်မှာမလားကိုစိမ်းနဲ့အမြင်သိကြပါလေအ
ဲဒါလိုကြီးပုံတွေတွက်လို့မရဟိုဟာဥပမာတရုတ်ပေါ့တရုတ်ကကျွန်တော်တို့နဲ့တင်အဆင်ပြေတာမဟုတ်ဘူးဘင်္ဂလားဒေ့ရှ်နဲ့လည်းတရုတ်ကအဆင်ပြေတယ်နှစ်နိုင်ငံလုံးကိုဟိုသူရဲ့အဲဩဇာရှိတဲ့ဟာအဲဒီတော့တစ်ချိန်ကြာလို့ရှိရင်အဲ့ဒါဒီအခြေအနေတွေပြောင်းသွားမယ်နောက်ရုရှားကအာကျွန်တော်တို့နိုင်ငံကြီးမှာဒီလောက်သူကအဝေးရနေပဲရှိသေးတာအဲချက်သေးဝင်အမိကပတ်သက်တဲ့ဟာမျိုးမဟုတ်ဘူးအဲ့တော့ဒီနိုင်ငံ ပုံတွေဒီကာထားပေးမယ်ဆိုတဲ့အစားတွေပါ
ဟုတ်ကဲ့ဆရာကျွန်တော် match over ရဲ့အမြင်နဲ့သိချင်ပါတယ်ခင်ဗျာဘယ်လောက်ထိထိရောက်ကုလသမဂ္ဂဒီကိစ္စကြီးကံတည်နိုင်ပါ့မလဲစတားသီးရှိနိုင်မလား
ဟိုကျွန်တော်တို့ဒီလုံခြုံရေးကောင်စီမှာရောဘာလို့ဆိုပြီးတော့ဟိုဒီသေယုံရဲ့ဘာရှာကသူတို့မှာအာဒီဒိုအနာရှိထားတဲ့အတွက်ကြောင့်မလို့သင်ခေါ်ချက်အရင်ကြည့်ရဆိုရတာကျွန်တော်တို့အလုံးသိကြည့်ပါလားဒီပေါ်လည်းပဲအခုကျွန်တော်တို့အာကြည့်ရမယ့်ဥစ္စာကဘာလဲဆိုတော့ဒီလိုမျိုးကိစ္စတွေကိုလှုပ်ဖို့ကလုံခြုံရေးကောင်စီတစ်ခုရဲ့မှာသွားပြီးတော့မှမမှုသေးဘူးအဲ့ဒါကိုကျမတို့မြင်လို့လုံးမလို့ထင်တယ်အခုဇလော့စေပေါ့နော်ကျမတို့ဒီလာလူခွင့်ကောင်စီကနေပြီးတော့မှဆုံးဖြတ်လိုက်တယ်ဒီမှာက triple iron လို့မျိုးရန်နေရဆိုပါတော့ဒီရန်နေရမျိုးဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်တရားမျှတမှုနဲ့တာဝန်ယူမှုပါဝင်ခံမှုအတွက်ကိုသွားဖို့အတွက်အမှုပြင်ထားပေးတယ်ဆိုတဲ့ဥစ္စာကဒါဟာကျမတို့ကဟိုပြောမယ်ဆိုလို့ရှိရင်ခြေလမ်းတစ်လမ်းအကြီးကိုကျမတို့ကြက်လိုက်တာပဲဒါဆိုလို့ရှိရင်ဒါဟာခုနကလုံခြုံရေးကောင်စီကဒါကိုဆက်ဆက်တောင်းဆိုရှိတာမရှိဘူးရှင့်အဲ့တော့ဒီချိန်မှပါပဲကျမတို့နောက်တစ်ခုပါကျမတို့ကြည့်ရမှာကအဲကျမတို့ဒီလိကူလာသမကအထွေထွေညီလာခံရှိတယ်။ဆိုတော့အထွေထွေညီလာခံကနေပြီးတော့လေတစိတ်စိတ်စားတွေကလုံခြုံရေးကောင်စီကလုံဆိုင်ခွင့်ရှိရတာနဲ့လုံထုတ်တာဝန်ရှိရတာနဲ့လုံသိရတာနဲ့မလုံခဲ့လို့ရှိရင်ဒီနောက်ကအထွေထွေညီလာခံကနေပြီးတော့လေသူ့ကိုပေးထားတဲ့အာပါဝါသူ့ကိုလုံပိုင်ခွင့်ပေးထားတဲ့ခြေရနေပြီးတော့မှလုံလို့ရတာတွေရှိရဲဆိုတာမျိုးလည်းပြောနေကြသလိုကျွန်တော်ကပြောတယ်လို့မျိုးလေဒီ universal jurisdiction လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်နိုင်ငံတိုင်းမှာသူ့မှာတရားစီရင်ပိုင်ခွင့်ရှိရောအဲ့လိုနိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံရဲ့တရားရေးလုံပိုင်ခွင့်ရနေပြီးတော့မှချင်းကပ်ပြီးတော့မှဒီကျူးလွန်တဲ့ဒီလိုဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်ထားတဲ့စစ်ကောင်းဆောင်တွေကိုအဖြစ်ပေးဖို့အရေးယူဖို့အတွက်ကိုလည်းသူတို့လောက်သွားလို့ရတဲ့လမ်းတွေလည်းအများကြီးရှိရဲဆိုကျွန်တော်တို့ဒီ different option ပေါ့နော်ဖြစ်နိုင်ခြေတွေအများကြီးရှိရဲဆိုတာလည်းကြည့်ကြရောဟုတ်ကဲ့ပါတို့သိထားဖို့ကြည့်နေလို့လည်းလုပ်ပါမယ်လေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲရီလိုက်စီစဉ်အချင်းစစ်သွားလို့ပါအဓိကပေါင်းစင်းနေပြီးတယ်မက်ခင်အောင်မှာကုစင်ဝင်းနဲ့တော်ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲရီလိုက်စီစဉ်ကျွန်တော်တို့ဒီမှာလည်းအကျဉ်းအောက်ပြပါခင်ဗျာ